ပြည်ထောင်စုညဉ့်ဉေးလုပ်ငန်းဖော်ဆောင်ရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကရှိလာတဲ့မှာအားလုံးပါဝင်တဲ့အပြစ်ရက်ဆဲရေးလက်မှတ်ရေးထိုးဖော်ရေးတရကျင်းပဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ်။တပီလုံးအပြစ်ခတ်ရက်ဆဲရေးနိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆိုင်းပြနေချိန်မှာရှမ်းကယားမွန်ပြည်နယ်ကနိုင်ငံရေးအင်အားစုတွေညဉ့်ဉေးအတွက်ယုံကြည်မှုတည်ဆောက်ဖို့ဆွေးနွေးပွဲတရကိုတောင်ကြီးမြို့မှာဒီကနေ့ကျင်းပနေရမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အော်တိုဘာလအတွင်းအစိုးရအဖွဲ့နဲ့ညီညွတ်ရေးယူထားတဲ့လက်နက်ကိုင်တွေနဲ့တနိုင်ငံလုံးအတိုင်းအတာလက်မှတ်ရေးထိုးဖွဲ့ကြီးကျင်းပနိုင်မှုရှိတယ်လို့ပြည်ထောင်စုညီညွတ်ရေးလုပ်ငန်းကော်မတီဒီယိုဂရာဦးအောင်မင်းကပြောခဲ့တာပါ။တနိုင်ငံလုံးအတိုင်းအတာနဲ့လက်မှတ်ရေးထိုးဖွဲ့ကြီးကျင်းပပြီးရင်ရှင်းနှစ်2014ထဲမှာနိုင်ငံရေးအင်အားစုအားလုံးပါဝင်တဲ့ညီလာခံကြီးတယောက်ကိုလည်းခေါ်ယူသွားနိုင်ဖို့အစိုးရအနေနဲ့စူးစမ်းနေတဲ့အကြောင်းကိုလည်းဝန်ကြီးဦးအောင်မင်းကစက်တင်ဘာလ21ရက်နေ့တောင်ကြီးမြို့မှာကျင်းပနေတဲ့ယုံကြည်မှုတည်ဆောက်ရေးညီလာခံမှာပြောဆိုသွားတာဖြစ်တယ်လို့မြန်မာညီညွတ်ရေးစင်တာကဦးလာမောင်ရွှေကပြောပါတယ်
။ဒီလိုလူပေါင်း100,000ဖွဲ့စည်းပေါင်း50,000ကျော်တက်တဲ့ဖွဲ့မှလည်းဝန်ကြီးဦးအောင်မင်းအနေနဲ့လည်းအရှိရနိုင်ရတဲ့လာမယ့်စက်တင်ဘာလဲဆောင်ရွက်ဖို့ပြင်နေတာဖြစ်တဲ့အတွက်ဒီနှုန်းကတော့လည်းကျွန်တော်ယုံကြည်မှုဆော့ပြီးတော့အလုံးရှိပြနိုင်ရတော့အော်တိုဘလော့ကိုမှဆောင်ရွက်မယ်ဖွဲ့ဖြစ်လာမှာပါ။
ဒီကနေ့ဆွေးနွေးပွဲမှာပြည်တွင်းညီညွတ်ရေး2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့အားလုံးပါဝင်တဲ့ညီလာခံကြီးတည့်ရဲ့အမြန်ဆုံးကျင်းပနိုင်မှုစတဲ့ကိစ္စတွေကိုအဓိကထားပြီးဆွေးနွေးခဲ့တယ်လို့ရှန်တိုင်းရင်သားမဲ့ဒီမိုကရေစီဖွဲ့ချုပ်ကတွင်မှုဦးဆန်းညွန့်လင်ကပြောပါတယ်။
ညီညွတ်ရေးအတွက်ပါပဲ။ညီညွတ်ရေးအတွက်ရောဖွဲ့စည်းပုံနဲ့ပတ်သက်တာတွေကဒီရောင်ဒီရောင်ဒီရောင်ဒီရောင်ဒီရောင်ညီလာခံကြီးအဖြစ်ပေါ်တယ်။အဲဒီတော့ဒီလိုမျိုးနေကုန်တယ်မှာတော့ပြောရပါမယ်။ဒီ MPC ရဲ့နေနဲ့အခုအပိုင်းနဲ့ညီညာရေးပုံစံလေးလုပ်ရဖို့လည်းလှုပ်ဆောင်တာ။ညီညာရေးဒီနေ့ဝယ်ရည်ပေးရလိမ့်မယ်။ဒါလေးလုပ်ရတယ်ဆိုတာကြောင့်နောက်ရှိလုပ်ငန်းတွေမှာအောက်တိုဘာမှာအလုံးပါဝင်တဲ့ဒီရက်ပဲဒီလက်မှတ်ပေးရတာ။နောက်ကဒီနောက်ညစ်ကဲမှာလည်းဒီလိုပဲမှာအလုံးပါဝင်တဲ့ညီလာခံတွေကျင်းပတယ်ဆိုတာလည်းပြောပါမယ်။
အစိုးရကတပြည်လုံးအဖြစ်ခက်ရက်စဲရင်နဲ့နိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြောနေချိန်မှာရှမ်းကယားနဲ့မွန်ပြည်နယ်ကနိုင်ငံရေးအင်အားစုတွေညီညွတ်ရေးအတွက်ယုံကြည်မှုတည်ဆောက်ဖို့ဆွေးနွေးပွဲတရက်ကိုတောင်ကြီးမြို့မှာတောင်းရကြကျင်းပမှာဖြစ်ပါတယ်။ယုံကြည်မှုပြန်လည်တည်ဆောက်ရေးညီလာခံကိုဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA မိုင်းလာကောအမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDAA ရှမ်းပြည်ပြန်လည်တည်ထောင်ရေးကောင်စီ RCSS SSA တောင်ပိုင်းစတဲ့အဖွဲ့တွေတက်ရောက်ခဲ့သလိုရှမ်းပြည်ဒုတိယပါတီ SSPP SSA မြောက်ပိုင်းကကိုယ်စားလှယ်တွေလည်းဒီကနေ့ပွဲကိုတက်ရောက်ခဲ့ကြတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်88ညီညာရေးနဲ့ပွန်လင်းလူမှုအဖွဲ့အစည်းလူပောင်တဲ့ဒီမိုကရက်တစ်ပါတီမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော် ABSDF အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF စတဲ့အရေးပါတဲ့နိုင်ငံအင်အားစုတွေလည်းတက်ရောက်ခဲ့တယ်လို့ဦးစန်းညွန့်လင်ကပြောပါတယ်အစိုးရအဖွဲ့အနေနဲ့အပြစ်ခတ်ရဲစဲရေးနဲ့အမျိုးသားပြန်လည်ရင်ကြားစစ်ရေးကိုဦးတည်နေတဲ့အချိန်မှာတိုင်းရင်းသားနိုင်ငံရေးပါတီတွေကအခုလိုပွဲမျိုးပြုလုပ်တာကိုကြိုဆိုတယ်လို့လည်းမြန်မာညီညာရေးစင်တာကဦးလောက်မောင်ရွှေကပြောပါတယ်
အဒီနည်းပြမရက်ပေါ်နေဘူး။ဒီလိုမျိုးမြန်မာပြည်စံသားဟောရဲမလို့ပြောရောလာရှိမလို့ပြောရောအခုလို့ပြောရောဆုံးရတော့တက်ချပါလေ။တက်ချကအဖြစ်ခက်ရပြီးတော့ဒီတော်ကြီးအထူးအားနဲ့ဒီပုံဒီတော့ပုံဒီတော့ဒီတက်ချကအဖြစ်ခက်ရတဲ့ပြည်စံရဲ့ရှိမျိုးတွေကိုပြင်ဆင်လေးဖြစ်တာ။ညာရောက်ကြည့်လို့စတော့တော့အဲခင်ဗျာပါလေ။ဘာကြောင့်လဲပြောရင်တော့ဒီလူလူတို့တက်ချလဲအလုံးပါဝင်နေအဲ့ဒီတူနေနေတယ်ဒါဒီဆောင်ပြီးနေတော့ဒီကဲတူကိုဘယ်လိုလုပ်ရအောင်ကြည့်ရလဲအားလုံးပေါင်းနေတယ်ဒီလိုဒီကလည်းလောလောဆယ်ကျနေရတော့ဒီမှာကျနေစကူတော့တည်နေကြအကောင့်တွေပေါ်တဲ့အပိုင်းမှာကျွန်တော်ပြည်ဆိုင်ဆိုင်ပြီးတော့ဒီပေါ်မှာလည်း
ဒီစနေဘက်ကိုရှမ်းကယားမွန်ပြည်နယ်ကနိုင်ငံအင်အားစုတွေကမကအဖွဲ့အစည်းပေါင်း50ကျော်ကကိုယ်စားလှယ်300နီးပါးတက်ရောက်ခဲ့ပြီးတော့အစိုးရဝန်ကြီးတွေအပါအဝင်အခြားပြည်နယ်တိုင်းဒေသကြီးကနိုင်ငံအင်အားစုတွေလည်းပါဝင်တက်ရောက်ခဲ့ကြတာပါယုံကြည်မှုတည်ဆောက်ရေးညီလာခံကို1990ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားမဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ကဦးစီးကျင်းပခဲ့တာဖြစ်ပြီးတော့အခုတောင်ကြီးမှာကျင်းပတာဟာတတိယကြိမ်မြောက်ညီလာခံလည်းဖြစ်ပါတယ်ပထမနဲ့ဒုတိယအကြိမ်ညီလာခံတွေကိုရန်ကုန်နဲ့လာရှိမြို့တွေမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ